Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အန်နိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ ကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဇင်ဘာဝေသမ္မတမူဂါဘေဟာတတ်မှတ်ထားတဲ့အချိန်ကျော်သွားတဲ့အထိရာထူးကနှုတ်ထွက်ပေးခြင်းမရှိသေးပါဘူးမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်လုပ်ငန်းတွေလုပ်ဆောင်နေတဲ့နိုင်ငံဖြစ်ပြန်လဲတတ်မှတ်ဖို့သမ္မတထရန့်အစိုးရကစီစဉ်နေပါတယ်နေပြည်တော်မှာအာရှဥရောပနိုင်ငံကြီးဝန်ကြီးတွေရဲ့ဒုတိယနဲ့နောက်ဆုံးနှစ်ဆွေးနွေးပွဲတွေဒီကနေ့ကျင်းပဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါ်အောင်ဆန်းစုဒေါ်လလတန်းနဲ့အတူတင်ပြပေးပါပါခင်ဗျာ
ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြမယ်အထက်မှာဆိုရင်တော
့ illegal immigration spread of terrorism and violent extremism disharmony and even the
နေပြည်တော်မှာနှစ်ရက်ကြာကျင်းပနေတဲ့73ရက်မြောက် ASEAN အစည်းအဝေးအဖွဲ့အစည်းကမှဒေါ်အောင်ဆန်းစုကြည်ပြောကြားတော်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒါ့အပြင်ထွက်ပြေးရိုဟင်ဂျာ6သိန်းကျော်နေရပြန်ပို့ဖို့ရည်ကိစ္စဟာခက်ခဲမှဖြစ်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR မဟာမင်းကြီးကပြောဆိုလိုက်တဲ့အကြောင်းတတိယကြိမ်မြောက်27ရာစုပင်လုံနီလာကန်ခေါ်ဖို့အတွက်ကြိုတင်ပြင်ဆင်မှုအခြေအနေမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားတွေလူကုန်ကူးမှုမှာအဓိကလိုရှိနေတဲ့ထိုင်းလူမျိုးကိုပင်လယ်ပြင်မှာဖမ်းဆီးလိုက်တဲ့အကြောင်းစာရတွေကြားကြရမှာပါအပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါ်လာလာတန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘေးဟာတည်တင်းလာနေ့မွန်းတဲ့ချိန်မှာရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုချက်နဲ့အဲဒီလိုမနှုတ်ထွက်ရင်တရားစွဲခံရမယ်ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွယ်ပြုလိုက်ပါတယ်။သူ့အနေနဲ့ရာထူးကနှုတ်ထွက်ပေးမှာမဟုတ်ဘူးဆိုတာကိုလည်းတည်တင်းငွေနေ့ကအတိုင်းပြည်ကိုရုပ်မြင့်တန်ကြားကတစ်ဆင့်ပြောကြားတဲ့မင်းကွန်းထဲမှာမူဂါဘေးကရှင်းလင်းစွာပြောကြားခဲ့ပါတယ်။မူဂါဘေးရဲ့38နှစ်ကြာတဲ့ဦးစံပိုင်းအုပ်ချုပ်မှုတွေအဆုံးသတ်တော့မလားဆိုတဲ့မျှော်လင့်ချက်နဲ့အောင်ပွဲခံကြဖို့အတွက်တန်ပေါင်းများစွာသောပြည်သူတွေဟာတည်တင်းငွေနေ့ကရေဒီယိုနဲ့ရုပ်မြင့်တန်ကြားတွေကနေသူ့မင်းကွန်းကိုနားထောင်ခဲ့ကြတာပါ။ဒါပေမဲ့ရှစ်လအတွင်းကျင်းပမဲ့လက်ရှိအာဏာရဇာနု PF ပါတီညီလာခံကိုသူ့အနေနဲ့တပါပတိအဖြစ်ဆောင်ရွက်သွားမယ်လို့ပြောဆိုမှုကိုကြားလိုက်ရတဲ့အချိန်မှာတော့ပြည်သူအများစုဟာစိတ်ပြည့်ခဲ့ကြပြီးတချို့ဆိုမျက်ရည်တောင်ကျတဲ့အထိဖြစ်ခဲ့တယ်လို့ဆိုပါရယ်သူ့အနေနဲ့ယာရုကနှုတ်ထွက်ပေးမယ့်အကြောင်းထက်သွင်းပြောဆိုခဲ့ခြင်းမရှိသလိုတိုင်းပြည်ရဲ့နိုင်ငံရေးအကျပ်တဲတွေကြောင့်စစ်တပ်ကအာဏာသိမ်းပြီးဂျားဝင်ဆောင်ရွက်လိုက်ရတဲ့ကိစ္စအပေါ်အလေးနက်ထားတဲ့ပုံလည်းမပြခဲ့ပါဘူးတင်းငွေနေနေ့လည်းကပြုလုပ်တဲ့ဇာနု PF ပါတီရဲ့ဆွေးနွေးပွဲကနေသူပူးတွဲတည်ထောင်ခဲ့တဲ့ပါတီအကြီးအကဲအဖြစ်ကထုတ်ပြလိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးသူရာထူးကဖယ်ရှားလိုက်တဲ့ဒုသမ္မတဟောင်းအမဆန်မန္နာဂါဝါကိုပါတီအကြီးအကဲအသစ်အဖြစ်အစားထိုးတာဝန်ပေးလိုက်ကြပါတယ
်အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံအဖြစ်မြောက်ကိုရီးယားကိုအမေရိကန်ပြည်ထောင်စုကပြန်လည်တတ်မှတ်ဖို့ပြင်ဆင်နေပြီးဒီရည်ရွယ်ဆောင်ရွက်မှုရအာဏာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနှင့်တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုပ်ဆောင်တဲ့အကြောင်းပြုံရန်အစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းတင်လာနေကအင်ဗီရောမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံတွေစီးရင်ထဲမှာအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်။အမေရိကန်နေနဲ့တန်တမာရေးရအပြေရှားနိုင်ဖို့မျှော်လင့်ထားဆဲရှိပေမဲ့မြောက်ကိုရီးယားကနောက်မဆုတ်ရင်ဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုပြောခဲ့ပါတယ်။လက်ရှိမှာအဲ့ဒီနိုင်ငံတွေစီးနှင်းမှာအီရန်၊ Syria နဲ့ Sudan တို့ကိုထည့်သွင်းထားပါတယ်။ကနဦးကအမေရိကန်ကမြောက်ကိုရီးယားကို1988ခုကအဲ့ဒီစီးနှင်းမှာထည့်သွင်းခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားထောက်လိုင်းရေးတွေကတောင်ကိုရီးယားခီးတဲ့တင်လေရင်ကိုဘုံခွက်ခဲ့လို့လူ115ဦးသေဆုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့နျူကလ িয়ার နဲ့ဖျက်သိမ်းရေးသဘောတူညီမှုရဲ့စံတွေကိုလိုက်နာခဲ့တဲ့အတွက်2008ခုကမြောက်ကိုရီးယားကိုအဲ့ဒီစီးကနေအမေရိကန်ကဖယ်ရှားပေးခဲ့တာဖြစ်ပါတယ်။
တောင်အတ္တလန္တိတ်သမုဒ္ဒရာအတွင်းပြီးခဲ့တဲ့သတင်းပတ်ကလေးကပျောက်ဆုံးနေတဲ့အာဂျင်တီးနားရင်ကုန်တင်ပေါက်ကိုရှာဖွေနေတဲ့နိုင်ငံတကာရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေကြောင်းအာဂျင်တီးနားရေတပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေကလေးကပျောက်ဆုံးနေတဲ့ရင်ကုန်တင်ပေါက်အာရာဆန်ဟွမ်းကိုအနည်းဆုံးနိုင်ငံပေါင်း9နိုင်ငံကတင်ပေါက်တွေလေရင်တွေနဲ့ရှာဖွေမှုတွေကိုတုံးစတိုးမြှင့်ဆောင်ရွက်နေကြောင်းအာဂျင်တီးနားရေတပ်ပြောခွင့်ရကတင်းလာနေမှာပြောပါတယ်။အဲ့ဒီရင်ကုန်တင်ပေါက်ဟာအမည်မဖော်နိုင်တဲ့စစ်ချုပ်ရေးမှုဖြစ်နေတဲ့အကြောင်း ရင်ကုန်တင်မောနဲ့နောက်ဆုံးရရှိတဲ့ဆက်သွယ်မှုမှာပြောဆိုထားတာကြောင့်ဘွေနိုအဲရက်စ်မြို့ရဲ့တောင်ဘက်ကီလိုမီတာ400လောက်ဝေးလာတဲ့မာဒယ်ပလာတာကိုတွားဖို့ညွှန်ကြားချက်ပေးခဲ့ကြောင်းလဲပြောခွင့်ရပုဂ္ဂိုလ်ကထုတ်ဖော်ပြောဆိုပါတယ်ဒီတော့တွင်စနေနေ့ကအချက်ပေးမှုခုနှစ်ခုရရှိခဲ့တာဟာအရင်ကထင်ထားသလိုရင်ကုန်တင်မောကအရေးပေါ်အခုအညီတောင်းခံခြင်းမဟုတ်ကြောင်းအာဂျင်တီးနားရ
ဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်။စက်တင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်မရလိုက်တဲ့အတွက်မြန်မာ့အစိုးရဖွဲ့ဖို့ ပါဝင်ကျင်ထိန်သိမ်းရေးလူလာတဲ့The Greens Party နဲ့စီးပွားရေးလူလာတဲ့FDP Free Democrats Party နဲ့နှစ်ခုလုံးနဲ့ဆွေးနွေးခဲ့တာဒီလနေ့ကမအောင်မြင်ခဲ့တဲ့အတွက်ဆနစ်နှစ်ကြာဥရောပမှာအင်အားအကြီးဆုံးနိုင်ငံရေးခေါင်းဆောင်ဖြစ်ခဲ့တဲ့အန်ဂယ်လာ မာကဲရဲ့နိုင်ငံရေးစွန့်အင်ဟာကြာဆင်းမှုပြုလာပြီးလို့ရှုမြင်လာကြတာဖြစ်ပါတယ်။ညွန်ပေါင်းစုရဖွဲ့စည်းဖို့အလားအလာရှိတော်တဲ့အတွက်နောက်ထပ London ga Margaret Chayosway CDU party ye ne the Greens party ro ne soya phwe bu yong chi mu ti sao lo mya nai bu so bi twin na ni ga sinwe wa ga ni tha thwet kha da phit par de FDP party ye song phyat che twe win ne chang pyo cha bi Margaret ga Germany go let she pretty pekka ga ni yong thwet nai aw win ji chou tu ni ne tu ni ne ta nai soon chou ban twa ma phit de lo pyo kha ba de
နိုင်ငံရေးပဋိပက္ခသတင်းကြောင့်ယူရိုငွေကြေးဂျာမနီစတော့စ်အညွန်ကင်းစည်းကြခဲ့ပြီးတဲ့နောက်ပိုင်းမှာတော့ပုံမှန်ပြန်တက်ခဲ့ပါတယ်။ယူရိုဝိကတ်ပိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမလဲ6နာရီကနေ9နာရီအထိလိုင်းဒိုမီတာ32
ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကအရှင်အဖြစ်နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့စက်သုံးကြိမ်မြောက်ဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးနေ့ကိုဒီကနေ့နေပြည်တော်မှာပြုလုပ်မှာဖြစ်ပါတယ်မနေ့ကကျင်းပတဲ့ပထမနေ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်အမြင်ပုဂ္ဂိုလ်တောင်းဆန်းစုကြည်ကသဘာဝတူးအဖြ ပြည်ပခရဲ့ကြောင့်ငင်းကြမှုတွေရေပေါ်ကိစ္စတွေဖြစ်ပေါ်နေတဲ့အကြောင်းတရားမဝင်ရှေ့ပြောင်းနေထိုင်မှုအကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတဲ့အကြောင်းလူမှုအတိုင်းဝန်းကြားသဘောထားကွဲလွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချင်းချမှုအန္တရာယ်ပါရှိနေကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒုက္ခသည်တွေနေရာပြန်ရေးလုပ်ငန်းတွေကိုစတင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားအပြန်အလှန်သဘောတူညီတဲ့တစ်ခုရနိုင်ရေးမြန်မာဆန်းဆန်းလှုပ်ဆောင်နေတယ်ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကထပ်သွင်းပြောကြားခဲ့ပါတယ်အခုကျင်းပနေတဲ့အစမ်းနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲရဲ့ဆံဘုတ်
ဒီကနေ့မြန်မာစစ်တပ်ကြားပထမဦးဆုံးကျင်းပူတွဲဆေးလေ့ကျင့်မှုကိုရှေ့မြောက်ပိုင်းရှိမဂါလီယာပြည်နယ်အမရောမှာနိုဝင်ဘာလ20ရက်တွင်လာနေ့ကစတင်ကျင်းပခဲ့ပါတယ်။ စုစုပေါင်းမြန်မာစစ်တပ်ကအရာရှိ15ဦးနှင့်အိန္ဒိယစစ်တပ်ကအရာရှိ16ဦးတို့ပါဝင်တဲ့6ရက်ကြာ2017 IMPACS ကို2020ခုအိန္ဒိယမြန်မာနှစ်နိုင်ငံဆေးလေ့ကျင့်မှုဟာဒီသတင်းပါစနေနေ့အထိကြာမြင့်မှာဖြစ်ပါတယ်။ဒီဆေးလေ့ကျင့်မှုရဲ့အဓိကရည်ရွယ်ချက်ကတော့အမ်ကိုခေါ်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းရှင်တွေမှာမြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့ပါဝင်နိုင်ရေးအတွက်လေ့ Chantry Hurine, Yini Mu Shizibu, Litin Tindam Pijime Pipari, Makalaya Pine, Shilong Yodo, Ne, Sangamai Aquashi, Ambroy, Sitan Yeshi, Budwe Si Litin, Sakamma, Sakantima, Tamu Bojo, P.S. Burger, Pumwe Kanama, Indiani, Ninja Y Tainta, Lungan Sima, Diga Bowing Gere, Nangan Pidlu, a tweet Jungle Yinje P. Nanga Joe Shizi, Lame Lu, Mjolin, Jump Yoja Givari, Nema Sikosle, a Puego, Usandu, Bomuji on Jo Tongale, the Batma Usong Jin Jimbarin, Hananga Budwe Sealing Mugani, Nima Sitaga, a Jo Kanza Yali Melu, Yolin de Jang Pyogevari, Indiana, Bangladesh, Nanga Sitaja, Lindabaja, Sampri Diko, Budwe Sealing Muguro, November La, Setia Niga, Jimba, Bizi Gevari.
American dollar, Tantia Kunase, Lasage de Muma, Pau and Patamune, Swejet, Patakere, Sure Suswejene, Lotto Ogotago, Indonesia Agri like Samu Tafia Agency, Pansi Tintin like Palace, Setia Navantogo, Tinning Lenin, Nama, Tintin's Kama, Tintin Tabi, Tugo Sissimimimimimut, Yaponese, Tintin Tamelu, Agri like Samu Tafia Y Commission, Pyongyaga Pyawade, Lotto Ogotagaro, Tuma, Amayan Lodamishibulu, Nisu Tabane.
ထေတရောက်နိုင်ငံတကာသတင်းတွေကိုဟူစွာဝင်လာတဲ့ဒေါ်လာတာတန်တို့ကြီးညာတွားကြတာဖြစ်ပါတယ်VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့Facebook ကနားဆင်နိုင်တယ်လို့ Uyapa Tamaga Kongsigani Taiton like Bare, Nibiro Machimba Satong Jimbia Asem Siwe Kala Dwin Hulu Taiton Kedava, Dijang Dizigo Kucho only got Sepiro Piopia Valley Mekya.
No Malan Sen and Setia Neja Chimpani de Nibiroga Asem Asha Uyopa Nanganyai Winimia Suniway. But Mani Mabe, Uyopa Tamaga Kongsiga, Yakan Yin and Patalu, Jinya Jet Topia Mi, Maniga Taitongebare. Mamabia Democracy Twin Kupia Mune Patalu, EU Uyopa Tamagani ne. Akaima Sabido Tokan, Tuabu, Sompia Taro Melu, Richinaja Sama, Popia Tavare. The cabinet doing a Lu Queen, Ludajin Sanamusaya, Chinidiha. Emdama Yeti, Chinima Sabido, Chinidome Pedelu, Suvare. The cabinet doing a Jampamu along with Chachin Yatamu, Queja Sasamu Mishide, Dea Uri Somoyene, Ayape Ocho Murigo Tura Mogule, Yopa Tamakabaga, Tabido Tonso Libare. Esam Asha Uyopa Nangai, Winimia Siwego, Mimananga, Ancient Nangapi, Jimpani Lapibi. Pumwene Kanama Pyogede, Nangano Diming Campo Godal Sansuji at Mingune Maro, Ruinya Chow Mapawing Ebime, Diamwin Chicha Nitaimurine, a Jampe Wara Piampamuri Chow, Piosu Gevare.
Illegal immigration, spread of terrorism and violent extremism.
Diamwin Chicha Nitaimurui, Jampe Wada Piampamuni, a Suya Jampe Muriga, you Pesi Dwee, Matigin Murigu, Pisi Dwee, Nuglias Dibwe Tiva, Chinchau Nirava, Tiba Kadwiha, Lu Pesine, Ninjae, Wigwa, Panti Nivari, CM Wedi Mune, Mapompio Murigo, Panti Nivari, Ludweja, Nangandwe Jama, the Uned U, the Nanganed Nanga, Wigwa Dwang, Tiba Kadwiga, don't talk Nirava.
Clonamakane, Nanganaga, Guni, Pay, Puerie, Ludajin Sanamusaya, Guni, the Go, Pegu, and Puyene, Doka de Kuniaco, Lonjong, Say Charles on it, Gomtekashi, Piana, on Lelos on Bebo, EU, Yopatamakaya, Jinja Jetema, Titan Tavare, Nema Suan in it, a champion Murigo, Julunga Durega, three and Loya to it, Tawen can on Los on Egole, a deja Los on Mutaitomare, Uyopatamaka, Nanganaya, Muara Sanya, Chike, Federica Mocarini Gale, Nemane Bengalish Nanga Tabotu Nija Yao, Uyopa Tamakabeka Taukan, Api Dwamelu, Nirunga Nibidoma, Trendau de Gupiogabare.
We encourage both Bangladesh and Myanmar to work bilaterally on this issue with the
Bangladesh and Myanmar Nanga and Jatabotu Nimuya Alo Tongjabu, you Baka Taito Negare. The Chenema Bekufi Anna and Paya Gentu Chedrigo, Gaunt Hair Pobu, Rohinta Yine Patalu, Bangladesh and Myanmar, Bela Dinba, Yishi Dile Dime, Kishimu Yoya Alo Tangule, Taito Bare, the Kaimina and Gentamu, Yetan Yi, Dokadari, Chadi Nirari, Yetan Yi, Kisari, Lo Tangu.
ဥရောပသမဂ္ဂကတိုက်တွန်းတဲ့အကြောင်းကျမတို့ဆွေးနွေးခဲ့ကြပါတယ်။မြန်မာဒီမိုကရေစီရဲ့အတွက်ဥရောပသမဂ္ဂကခိုင်မာဆက်ပြီးတော့ထောက်ခံနေတော့မယ်ဆိုတာကိုလည်းEU
ဥရောပသမဂ္ဂဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ကနေအခိုင်အမာအပေးနေတာပါဒီမိုကရေစီအခုအပြောင်းဘယ်လောက်ခက်ခဲလဲဆိုတာကျမတို့နားလည်ပါတယ်မြန်မာဒီမိုကရေစီရေးကိုအပေးထောက်ခံဖို့ဆိုတာလဲဥရောပသမဂ္ဂရဲ့မြန်မာပြည်နဲ့ဆိုင်တဲ့အဓိကရည်ရွယ်ချက်တစ်ခုပါဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်အောင် Bangladesh and Yamananga, Apianan the Botany Jetku Yana Ye, Nimian Sansan Losan Nibare Lu, Nibiroma Chimpani De,
ASEM အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့တာကြောင့်ဒီချက်ကို EU ဥရောပသမဂ္ဂအနေနဲ့ကြိုဆိုတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။ကိုကျော်အောင်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်အရေးကိုပဲဆက်ရအောင်ပါ။ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စကတိတ်ကိုခက်ခဲမှမှန်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။ဒီတော့တွင်ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်အရေးတွက်ဟာအခုချိန်မှာ632,000ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံး UN OCHA ကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်။
ဒုက္ခသည်တွေပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားသဘောတူညီချက်ရလုနေပါဖြစ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အချိန်မှာပဲဒုက္ခသည်တွေနေရာပြန်ရေးနဲ့ဆိုင်တဲ့သူ့ရဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ
် My short reply would be very very difficult but not unfeasible and what is needed most is political will
ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စအတွက်ကျွန်တော်ရဲ့အတူတူတုံ့ပြန်မှုကတော့တိတ်ကိုခက်ခဲပါမယ်ဒါပေမဲ့မဖြစ်နိုင်တာတော့မဟုတ်ပါဘူးဒုက္ခတွေတွေနေရပြန်နေရေးအစီအစဉ်အကောင့်ထဲဖော်နိုင်ရေးအတွက်အလို့အဆုံးအချက်ဟာမြန်မာအာဏာပိုင်တွေဘက်ကဒီကိစ္စပေါ်နိုင်ငံရေးအရာလှုပ်ဆောင်လိုစိတ်ရှိဖို့ပဲဖြစ်ပါလေ
ဂျပန်ကိတပညာရှင်မီယာဗီကိုတင်းလာနေက UNHCR ရဲ့ချစ်ကြည်တန်တမာအဖြစ်ခန့်အပ်တဲ့အခမ်းအနားမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမဟာမင်းကြီးကရနီကသတင်းတောက်တေရဲ့အမေကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါလေဒုက္ခတွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီထားနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်အနေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုက်တွန်းပြောကြားခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအများဆုံးနေရပြန်လာနိုင်ရေးအတွက်လှုပ်ဆောင်နေကြောင်းဒုက္ခသည်တွေပြန်လာတဲ့အခါမှာလည်းအရင်လိုယာယီစခန်းတွေမှာအကြာကြီးနေရတာမျိုးမဟုတ်ပဲသူတို့ရဲ့မူရင်းနေရတဲ့မှာအများဆုံးပြန်နေနိုင်ရေးအတွက်ပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကခြေရွာတွေမှာပြည်နယ်တိုင်းဒေသကြီးအလိုက်တာဝန်ခွဲပြီးအိမ်တွေကိုပြန်ဆောက်ပေးတာတွေလှုပ်ဆောင်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားထားပြီးဖြစ်ပါတယ်။ဒါ့အပြင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဆောင်ရေးနဲ့ဒေသတွင်းတည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်ရည်ရွယ်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးဦးဆောင်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUEHRD ကော်မတီကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်ရခိုင်ပြည်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုနေ့စဉ်ဆိုသလိုဒုက္ခသည်တွေဆက်ပြီးထွက်ခွာနေကြဆဲဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာနိုဝင်ဘာလ20ရက်နေ့မှာ632,000အထိရှိသွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးကသတင်းထုတ်ပြန်ထားကြောင်းတင်းလာနေကကုလသမဂ္ဂမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုကြိုးရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပြောကြားခဲ့ပါတယ
် An update on the situation in Bangladesh from our humanitarian colleagues the number of Rohingya refugees who have fled Myanmar to Bangladesh since 25th of August has now reached 621,000
တရုတ်ရဲ့လူသားချင်းစာနာမှုကူညီပေးရုံးကမိတ်ဆွေရဲ့ဘင်္ဂလားဒေ့ရှ်ချင်းနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ထားတာကိုပြောပြချင်ပါတယ်ဩဂုတ်လ25ရက်နေ့ကစပြီးတော့မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုညာဒုက္ခတဲ့အရေးအတွက်ဟာအခုဆိုလို့ရှိရင်632,000ရှိသွားပါပြီ။သူတို့တွေဟာအထိတ်တလန့်ခုခွေရမယ့်အခြေအနေတွေနဲ့ရောက်လာကြတာဖြစ်ပြီးတော့ကော့ဆက်ကစားကစခန်းတစ်ခုထဲမှာအကုန်စုပြုံပြီးတော့နေထိုင်နေကြပါလေ ။ဒါအပြင်ရိုညာဒုက္ခတဲ့တွေအတွက်နိုင်ငံတကာအတန်းဝိုင်းကအကူအညီပေးမယ်လို့ကတိပြုထားတဲ့အမေရိကန်ဒေါ်လာတန်360ရဲက32ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာတန်140ကိုတနင်္လာနေ့မှာလက်ခံရရှိပြီးဖြစ်ကြောင်းလဲဖာဟန်ဟတ်ကထည့်သွင်းပြောကြားခဲ့ပါလေ။ဒီတော့တွင်ဒုက္ခသည်ကလေးငယ်တွေအတွက်အသက်ကယ်ဆယ်ရေးဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒုက္ခသည်တွေအပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့ရန်ပုံငွေတွေပုံမှုထောက်ပံ့ရေးအတွက်ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ UNHCR ချစ်ကြည်တန်တမာကတ်စတန်ဒေးဗစ်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကကုတူပါလောင်ဒုက္ခသည်စခန်းကိုတွားရောက်စဉ်ဒုက္ခသည်အားလုံးရဲ့ထက်ဝက်ကျော်လောက်ဟာကလေးငယ်တွေဖြစ်နေတာကိုတွေ့ရတဲ့အတွက်သူမအနေနဲ့အံ့အားသင့်မိကြောင်းလဲမစ်ဒေးဗစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားလက်တလုံးဆွေးနွေးမှုတွေပြုလုပ်နေတာမှာတိုးတက်မှုတွေရှိနေကြောင်းအာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတက်ဖို့အတွက်နေပြည်တော်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူလ်ဟာဆမ်မာမူဒ်အလီနဲ့မြန်မာကောင်းဆောင်တွေဆွေးနွေးပြီးကြရင်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Bangladesh Asoya ga November 19 ရက်နေ့မှာပြောကြားခဲ့ပါတယ်။နေပြည်တော်မှာနေရကြကျင်းပနေတဲ့ဒီအာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲအတွင်းမှာလည်းရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝဲလိုင်ပြောပြတော့ပါ။အခုတော့ပြည်ထောင်စုညီညာရေးညီလာခံအကြောင်းဆက်ပါမယ်။ရှီလာမှာကျင်းပဖို့ရှိတဲ့တတိယကြိမ်မြောက်27ရာစုပင်လုံးပြည်ထောင်စုညီညာရေးညီလာခံကျင်းပနိုင်ရေးအပြည့်ရအဖွဲ့တွေအစိုးရအဖွဲ့တက်မတော်နဲ့ရင်းနှီးရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြိုတင်ပြီးတော့ပြင်ဆင်နေကြပြီဖြစ်ပါတယ်27ရာစုပင်လုံးညီလာခံမှာဆွေးနွေးမဲ့အကြောင်းအရာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုချမှတ်နိုင်ဖို့လည်းမပြည့်ပြသေးတဲ့သဘောတူညီချက်တွေအတွက်ဆက်လက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်မြန်မာရင်းနှီးရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေကိုမတ်စုမုံကစူးစီးပြီးတော့တင်ပြထားပါတယ်
ဟုတ်ပါတယ်မြမငင်းညာရေးလုပ်ငန်းစဉ်ကိုဥဆောင်ဖော်ဆောင်နေသူဖြစ်တဲ့ပြည်ထောင်စုငင်းညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အဆိုပြုခဲ့တဲ့ဒီနှစ်မကုန်ခင်ဒီဇင်ဘာလတဲ့27ရာစုပင်လုံးပြည်ထောင်စုငင်းညာရေးညီလာခံကျင်းပနိုင်ရေးအပါအဝင်မပြည့်ပြတ်သေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးကိစ္စနဲ့လာမယ့်27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ဖို့ကိစ္စတွေကိုငင်းညာရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေနိုဝင်ဘာလ20ရက်နေ့အထိနေပြည်တော်မျိုးသားပြန်လည်သင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာငြိမ်းချမ်းရေးဖြစ်စဉ်အတွက်အထောက်အကူဖြစ်မဲ့အလုပ်အဖွဲ့တွေညှိနှိုင်းစည်းဝေးကိုကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီစည်းဝေးမှာတော့တက်မတော်သားကိုယ်စားလှယ်တွေအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ EO အဖွဲ့နဲ့အတူနိုင်ငံရေးပါတီအစုအဖွဲ့တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကြိမ်27ရာစုပင်လုံးညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေကိုဆွေးနွေးကြတာဖြစ်ကြောင်းအပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PNLO ရဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးကထဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်18ရက်နေ့ဒီနေ့ဒီကျင်းပနေတဲ့စည်းဝေးကတော့အလို့အဖွဲ့စည်းဝေးဖြစ်ပါတယ်အလို့အဖွဲ့ဆိုတာကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်လုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်အလို့အဖွဲ့စည်းဝေးပါအဲ့ဒီစည်းဝေးမှာအဓိကကျွန်တော်တို့ပြင်ဆင်တာကတော့လာမယ့်ဒီတတိယပင်လုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်အောင်ပါလေအဲ့ဒါတွေပို့ပြီးတော့မှအဆင်ပြေပြေချောချောမွေ့နဲ့ဆောင်ရွက်နိုင်မှုတက်ကိုပြင်ဆင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒုတိယပင်လုံးမှာတော့မူပေါင်းတွေရေးဆွဲမှုတွေရပါလေအရင်ဆိုလက်ထက်ကစပြီးရေးထားတဲ့မူပေါင်းတွေကျွန်တော်ရေးဆွဲခဲ့တာရှိတယ်အနောက်ပိုင်းမှာအဲ့ဒီမူပေါင်းတွေပြန်လည်ညှိနှိုင်းပြင်ဆင်တဲ့အခါမှာလည်းပဲအပြည့်အစုံပြန်လည်ညှိနှိုင်းပြင်ဆင်နိုင်ခဲ့တာမျိုးမရှိခဲ့ဘူးအဲ့ဒီဒုတိယပင်လုံးကျင်းပတဲ့ချိန်အကြောင်းမလို့အခုကျွန်တော်တို့ကတော့ဒီတတိယချင်းပင်လုံးကျင်းပတဲ့အခါမှာတော့ပို့ပြီးတော့မှဆင်းရဲကြပါလေအဲ့ဒါကျင်းပနိုင်မှုပဲဒီနည်းအရင်မူပေါင်းအဟောင်းနဲ့ခြေခံပြီးတော့မှကျွန်တော်ပြန်ပြီးဆင်းရဲညှိနှိုင်းကြတာဖြစ်ပါတယ
်ဒါအပြင် NCA တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာစာချုပ်ပေါ်အခြေခံနဲ့27ရာစုပင်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးကြမှာဖြစ်ပေမဲ့လို့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပါအဝင်ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်ကိုလည်းစ조사နေကြပါတယ်လို့ဥက္ကဋ္ဌမြင့်ထွန်းကပြောပါ
တယ်27ရာစုပင်လုံးပထမဦးဆုံးကျင်းပခဲ့စဉ်တော့လက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအားလုံးပါဝင်ပတ်သက်မှုအားလုံးရဲ့ပိုင်ဆိုင်တဲ့ညီလာခံအနေနဲ့အစပြုနေကျင်းပခဲ့တယ်အဲ့ဒီကာလတော့ကျွန်တော်တို့ကိုယ်စားလှယ်လို့မထားပဲနဲ့တက်ရောက်သူများအနေနဲ့ပေါ့လေထိုးတဲ့လူရောမထိုးတဲ့လူရောအားလုံးတက်နိုင်အောင်တက်ရောက်သူများဆိုတဲ့အခြေအနေနဲ့ဒီ20တရာစုပင်လုံးနဲ့ပရမစီကိုကျွန်တော်ကျင်းပခဲ့ပါအခုဒုတိယပင်လုံးပြီးတော့နောက်တစ်ခါကျွန်တော်လာမယ့်တတိယပင်လုံးစသဖြင့်ဆက်ကျင်းပမယ့်ညီလာခံတွေမှာတော့ဒီ NC ကိုလက်မှတ်ရေးထိုးတဲ့လူတွေလက်မှတ်ရေးထိုးနိုင်မှပဲဒီညီလာခံမှာတက်ရောက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်မယ့်အခင်းအကျင်းမျိုးရှိပါတယ်။ဒါဆိုရင် NGO ပြဋ္ဌာန်းချက်အရကဒီမှာလာပြီးတော့ဆွေးနွေးမယ်၊ညှိနှိုင်းမယ်၊ထုတ်ဖြတ်မယ်ပေါ့လေ။အဓိကဥဆောင်ကျင်းပမယ်။အဲ့ဒီကဏ္ဍတွေကတော့ NGO လက်မှတ်ထိုးမှပဲဆောင်ရွက်နိုင်မှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ကလည်းဒီနိုင်ငံဆွေးနွေးပွဲအစီအစဉ်မှာအားလုံးပါဝင်နိုင်ရေးတော့ဒါကျွန်တော်တို့အမည်မျိုးစုံနဲ့တော့စ조사ရမှာပေါ့။အစိုးရဘက်ကတော့ဒီဇင်ဘာမှာကျင်းပနိုင်ရေးဒါအဆိုပြုထားတယ်။အခုကျွန်တော်တို့ရေးဆွဲထားတဲ့မူပေါင်းရေးဆွဲမှုတွေပြည့်ပြတ်တယ်ဆိုရင်ဂျန်တဲ့လုပ်ငန်းပိုင်းတွေပေါ့လေ။အပြင်ဆင်မှုတွေပြီးတယ်ဆိုလို့ရှိရင်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကားထဲမှာရှမ်းလူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေ၊ရခိုင်လူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေ၊ NGO လက်မှတ်ရေးထိုးထားပြီးတော့မကျင်းပသေးတဲ့မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တယ်ဆိုရင်တော့ဒီဇင်ဘာအတွင်းမှာကျင်းပနိုင်ရတော့ဖြစ်သွားနိုင်အောင်လုပ်ပါတယ်။
တဆက်သေးပါပဲရန်ကုန်မြို့က NRPC အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာလည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ JMC ရဲ့အစည်းအဝေးတွေလည်းနိုဝင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့ထိဇက်တိုက်ကျင်းပနေပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလနဲ့ကျင်းပမယ့်တတိယအကြိမ်ပင်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးလာမယ့်နိုဝင်ဘာလ ပြည်သူ့ရဲ့စစ်နှစ်ရက်နေမှာတော့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုအဖွဲ့ဝင်တွေညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ပါဝင်မဲ့သတင်းချိန်မြောက်ယူပီဂျီစီရဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုကော်မတီအစည်းအဝေးလဲဇက်တိုက်ကျင်းပမှာဖြစ်ပြီးတတိယကြိမ်၂၁ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်အဖွဲ့ပေါင်းစုံကနေဖက်ပေါင်းစုံကပြင်ဆင ထိုင်းစုရကအလူရှိနေတဲ့လီတကြီးထနုံဆက်မဟာဆတ်စခွန်ကိုထိုင်းလူကုံကမှုတက်ဖြည့်တက်ဖွဲ့ဝင်နေတဲ့ထိုင်းရည်တက်တို့ကနေနှခွန်စီသမရခရိုင်ပင်လယ်ပြင်အတွင်းကဆက်လီဝူတက်ပြီးတော့ဖန်စီခဲ့ကြပါတယ်အကြောင်းဆိုကိုမအေးမှာသတင်းပြုထားပါတယ်နားဆင်ပါခင်ဗျာထိုင်းနိုင်ငံတောင်ပိုင်းနှခွန်စီသမရပင်လယ်ပြင်ထဲမှာ မြန်မာနဲ့ကမ္ဘောဒီးယားလူမျိုးတွေကိုအင်ဒိုနီးရှားလှေတွေပေါ်မှာရောင်းစားနေတဲ့ထိုင်းလှေတကြီးတယောက်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဝင်နေတဲ့ထိုင်းရည်တပ်တို့ပူးပေါင်းပြီးနိုဝင်ဘာလ၁၈ရက်နေ့ကဖမ်းဆီးခဲ့ပါတယ်လှေတကြီးတဲ့အတူမော်မြန်မာရခိုင်ပွဲစားတွေကစုပေါင်းပြီးနောက်မှရောက်လာတဲ့လုံသမားတွေကိုရောင်းစားကြတာတွေလည်းလုပ်နေတာဖြစ်တဲ့
ဒီစေလုတ်သားတွေကိုလူကုန်းကူးမှုကျူးလွန်နေတဲ့ဒေသကြီးတယောက်ကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်တာဒီလိုပဲဒီအတော်များများကတော့ဒီထိုင်းလေသကြီးတို့နောက်ပြီးတော့လေဆိတ်တွေမှာရှိတဲ့အမြန်မာရခိုင်မော်အဲရောက်နေတဲ့လူတွေတို့ဟာလူသစ်တွေကိုဒီလိုမျိုးပဲရောက်စားနေကြတာပဲဒါမှမဟုတ်လုံငန်းရှင်တွေကကြာတော့ဟောဒီအလုပ်သမားတွေကိုဘလို့ပဲရရသူတို့အပိုင်မဟုတ်တော့ဘူးဒီလေသကြီးတို့လေဆိတ်မှာအနေကြပြီးဖြစ်တဲ့စစကားပြောတဲ့ရခိုင်တို့မွန်တို့ကရင်တို့ဗမာတို့အဆရှိသည်အဲ့လိုလူမျိုးတွေကအဆုလွန်နေတယ်ပေါ့လေဆိတ်တွေကတော့များများကတော့
ပင်လေပင်ကိုငါဖမ်းလိုက်ရသူတွေဟာနှစ်နဲ့ချီပြီးပင်လေပင်မှာနေထိုင်ရပြီးငါဖမ်းတဲ့အလုပ်ကိုမလုပ်ချင်ပဲလုပ်နေရတယ်လို့နေရပြန်ခွင့်မရှိပေးတဲ့လောက်ငွေကြီးနဲ့ကျွန်းနေတဲ့ဖွဲ့လုံးလုံးနေရတာဖြစ်တယ်လို့လည်းဦးကျော်တောင်းကဆိုပါတယ
်ထိုင်းငါဖမ်းလေတွေအများစုကတော့အင်ဒိုနီးရှားငါဖမ်းလေကိုဟိုရောက်ကြရတာပဲအတော်များများကတော့သူတို့လုပ်တဲ့စနေကပင်လေပင်ကိုရောက်သွားတဲ့အလုပ်သမားတရားဟာဟိုကြေကျော်တရားဆိုပွဲစက်တွေလို့တခါတည်းငါပဲဖမ်းမယ်လို့တေးသေးကြီးကြီးခံနိုင်နိုင်မခံနိုင်နိုင်လောက်ပြီးတော့ငါပြည်တာနဲ့ဒီကငါဖမ်းကဲ့နဲ့ဆိုတာအရင်ကတင်ပြီးတော့သွားလိုက်တယ်အဲဒီသူတို့စားကြတောက်ကြတယ်တင်ပြီးသွားလိုက်တယ်အဲဒီရောင်းစားခံရတဲ့လူကုန်ကူးခံရတဲ့မြန်မာကမ္ဘောဒီးယားလာဝဲလိုလူမျိုးတွေကဒါဒီပင်လေပင်ထဲမှာပဲတောက်ချောက်ပင်ငါဖမ်းနေရတော့တာပဲ
အခုဖမ်းမိတဲ့လေတကြီးဟာထိုင်းငါဖမ်းဆက်လေတွေမှာလုပ်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားအလို့သမားစတဲ့နိုင်ငံသားတွေကိုအင်ဒိုနီးရှားနိုင်ငံကလူကုန်ကူးသူတွေထံကိုတဆင့်ရောင်းစားတာမျိုးတွေလုပ်ခဲ့ကြအောင်သူ့ဆက်လေမှာလုပ်ကန်ကြတဲ့လူလုပ်သားတွေကိုလည်းနှိမ့်မနှိမ့်ဆက်ရိုက်နှက်မှုတွေကျူးလွန်ခဲ့သူတွေဖြစ်တဲ့အကြောင်းထိုင်းနိုင်ငံပိုင်းကဆိုပါတယ်။တခြားလူကုန်ကူးသူတွေဖြစ်တဲ့လူပွဲစားလုပ်နေသူ၄ဦးကိုတော့ထိုင်းအထူးစွန့်စားရေးအဖွဲ့ကစောစောပိုင်းကဖမ်းဆီးမိခဲ့ပြီးသူတို့တွေကိုစစ်ဆေးဖော်ထုတ်ချက်အရအခုဖမ်းမိတဲ့တရားခံလေတကြီးဟာလူကုန်ကူးမှုမှာအထူးကပါဝင်နေတာသိကြရတဲ့အတွက်တူလိုက်နေတဲ့ဆက်လေကိုထိုင်းရေတဲ့အကူအညီနဲ့ပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်။ထိုင်းနိုင်ငံထဲမှာလူကုန်ကူးတဲ့လုပ်ငန်းတွေမှာတက်ဆိုင်ရာအရာရှိတွေပါဝင်ပတ်သက်နေတာကိုလည်းထိုင်းအစိုးရကပေါ်ထုတ်ဖမ်းဆီးတာမျိုးတွေလုပ်နေပြီးမဲ့လူကုန်ကူးတဲ့လုပ်ငန်းတွေကတော့ယွန်းနေသွားတာတွေတိတ်မရှိပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားအများစုကတော့လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်ခဲ့ရတယ်လို့လည်းလူကုန်ကူးမှုတက်ချက်ရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်ဒါကတော့ထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မအေးမှာပြပူထားတဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာလည်းဖြစ်ပါတယ်လိုင်းလိုမီတာ32 40 40ကုလကနေထုတ်လွှင့်ပေးနေတာပါတော်တာရှင်တို့အနေနဲ့ VOA ကိုအကြံပြုစွာရေးသားပေးဖို့လိုတဲ့တေးသချင်းတောင်းဆိုလိုကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါပြီအခုဒုတိယပိုင်းမှာနားဆင်ကြအမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့တယ်ဒီလိုသားပြန်မတင်ပြန်ရေးလို့
ဒါကတော့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာနားဆင်ကြမှာပါအဲ့ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မှာပြည့်ကောင်းနှုတ်တင်ပြပေးပါမယ်ဝါရှင်တန်ပို့သတင်းစာကြီးရဲ့အက်ဒီတာအပေါ်ကိုဥစွာတင်ပြပေးရမယ်ဆိုရင်ဖြင့်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတန်တမာရေးဆောင်ရွက်တဲ့နေရာမှာမကြာခဏဆိုသလိုလူခွင့်ရေးကိစ္စကိုလစ်လျူရှုထားတတ်လို့ရှိပါတယ်ဘော်ရူးနေကမြန်မာနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အရင်ကလိုမဟုတ်ဘဲလမ်းခွဲထွက်လာတာကြောင့်ကြိုဆိုရမှာဖြစ်တယ်လို့အစချေရေးသားထားပါတယ်ဒေါ်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူနည်းစုရိုဟင်ဂျာတွေအပေါ်ရရက်ဆက်ဆက်ပြုမှုလှုပ်ဆောင်ခဲ့တယ်ဆိုတဲ့ယုံကြည်စိတ်ချရတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်လူ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးစေလောက်တဲ့စစ်စင်ရေးဟာကိင္ကနအရေးအတွက်အဖြစ်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ဝင်းကြီးတေလာဆင်ကတောင်းဆိုခဲ့တယ်လို့ပြည်မှုကျူးလွန်သူတွေအပေါ်ပွင့်လင်းမင်းသားစွာဖော်ထုတ်အရေးယူရမယ်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တူးချင်းပေါ်တင့်လျော်တယ်လို့အရေးယူတန်းခတ်မှုတွေချမှတ်မယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်နဲ့အခုလိုလူသားတွေအပေါ်မစင်မချင်းဆက်ဆံမှုတွေကြားမှာဆက်ဆံမှုတွေရှိနေတယ်လို့ဝင်းကြီးတေလာဆင်ကထောက်ပြခဲ့ပြီးဖိနှိပ်ခံလူနည်းစုတွေအားနည်းသူတွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတာဟာဒီမိုကရေစီရဲ့အရေးကြီးတဲ့စံတတ်မှုတစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာကလူခွင့်ရေးသမားတွေကကုလသမဂ္ဂဆီလွတ်တဲ့အချက်အလက်စုဆောင်းရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလက်ခံဖို့ဝင်းကြီးတေလာဆင်အနေနဲ့တိုက်တွန်းတင်တယ်လို့ပြောဆိုနေတာကိုဖိချက်ပြီးဒေါ်အောင်ဆန်းစုကြည်ပေါ်နောက်ထပ်အခွင့်အရေးပေးတဲ့အနေနဲ့ရတားဆိုးရကဥဆောင်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးပါလို့တိုက်တွန်းခဲ့ပါတယ်။ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့တဲ့စစ်တပ်အပေါ်ရဲရဲရင်ရင်ရင်ဆိုင်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးကိုမစ္စတာတေလာဆင်သဘောပေါက်နားလည်ထားတယ်လို့အချင်းဤမပြက်ထိမ့်သိမ်းထားလို့ပုံရပါတယ်။ဝေဖန်သူတွေကဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရဟာအမေရိကန်နဲ့ကမ္ဘာနိုင်ငံအများပြားကလိုလားတယ်လို့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုမျိုးလုပ်ပေးနိုင်မှာမလားဆိုတဲ့အပေါ်မှာတန်တရားရှိနေကြတယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြကြင်တာကတော့ရိုဟင်ဂျာအရေးဖြစ်ရှင်တဲ့နီလန်တရုတ်နိုင်ငံကကမ်းလှမ်းနေဆိုပြီးတော့ Bloomberg News သတင်းဌာနကရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။တနင်္ဂနွေနေ့ကဒေါ်အောင်ဆန်းစုကြည်နဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ညာ6သိန်းကျော်အကြီးအဖြေရှာဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအဆင့်3ဆင့်ပါတဲ့အဆိုပြုချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကပြောကြားခဲ့ပါတယ်။အဲ့ဒါကတော့အပြစ်ခတ်ရစေးရေးဒုက္ခတွေတွေနေရပြန်ပို့ရေးနဲ့ရေရှည်အဖြေရှာဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့လို့ဖြစ်ပါတယ်။ဒီရိုဟင်ဂျာအရေးခင်ကဒီမိုကရေစီတကားပွင့်ကစားနိုင်ငံသားစီးပွားရေးကုမ္ပဏီတွေစိတ်ဝင်တစားဖြစ်နေကြတဲ့မြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ကုန်းသွင်းဘိတ်ယူနန်ပြည်နယ်ကိုဘင်္ဂလားပင်လယ်အော်နဲ့စီးပွားရေးလက်မှတ်ဖောက်ချနေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ပြဿနာကိုအပြေရှားဖို့မြန်မာနဲ့နှစ်နိုင်ငံကြားဆွေးနွေးဆောင်ရွက်နေပြီးတော့ဒုက္ခသည်တွေနေရက်ကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်နိုင်ဖို့တရုတ်နိုင်ငံအနေနဲ့အကူအညီပေးဖို့လိုလားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကရှင်းနေမြန်မာနိုင်ငံရဲ့စီးပွားရေးဟာ 6.9 ရာခိုင်နှုန်းတိုးတက်ဖွယ်ရှိတယ်လို့ခန့်မှန်းထားပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးခင်းဟာနိုင်ငံရဲ့စီးပွားရေးပေါ်တက်ရောက်မှုရှိစေနိုင်တယ်လို့ပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းပြည်ပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရွက်မယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြည်ပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒီရကန်အားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြည်ပခတွေထပ်မဖြစ်ဖို့နဲ့ဒီရကန်အားလုံးရဲ့ဘဝနှောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲ။ဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ တောင်းဆွနီမိမြမဲ့တော်ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုမိမြလူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွနီမိမြကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီညတရရီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ဒီနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တင်ပြပေးမယ့် EDN အသုံးကတော
့ reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကတွေ့ the the moon moon ကလာမင်းဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျယ်တွေလို့ဒီပဲရတဲ့ဝဟာရကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ်idiom အဓိပ္ပာယ်ကလည်းရှင်းပါလေလကိုလက်ထပ်မိအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဘလော့ဒါတန်တင်ဆက်နေတဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်စီစဉ်ကိုတင်ဆက်ပေးပါတော့မယ်။ပထမအဆုံးတော့စီးပွားရေးကဏ္ဍပါ။မကွေးတိုင်းဒေသကြီးအတွင်းရေနံလက်ရက်တွင်တူးစီတွေထံကနေကောက်ယူခဲ့ပြီးတော့ပျောက်ဆုံးနေတဲ့ဘန်နာငွေစီတွေကထက်ဝက်နီးပါးကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ခဲ့ပြီးဖြစ်တာကြောင့်ဒီငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွက်ရန်ပုံငွေဖြစ်တုံးဆွဲတော့မှဖြစ်တယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်။ဒီရန်ပုံငွေတွေကိုအရင်ဆိုးရတာဝန်ရှိသူတွေကအလွဲသုံးစားပြုလုပ်ခဲ့တဲ့အကြောင်းစုံစမ်းသိရှိခဲ့ပြီးတဲ့နောက်ပြည်ထောင်စုအစိုးရကနေပြန်လည်ပေးအပ်ဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုကိုယ်စားဝန်ထမ်းဆက်သွယ်မေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါခင်ဗျာ။
ဝိရဏိတာကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံဒီအလွဲသုံးစားလုပ်ခဲ့တဲ့ကိစ္စအခုထွက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါအခုပြီးခဲ့တဲ့တောက်ကြနေကဒူလန်30ရက်နေ့တော့သူတို့ဂရီပီးထားတဲ့အတိုင်းပဲအဲကျန်းကိုတန်းပေါင်း3,290ပေါ့ပိန်ပေါင်းဆိုရင်3,900အကုန်ပြန်ရတယ်ပြီးမယ်လို့ဂရီပီးထားရပြီးရမယ်လို့ပြောလို့ဆိုရတာဆုံးမကရတာပေါ့နော်
ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပေးလဲ
ဘုံကအရေးကြလာပေးတာအရေးကြလာပေးတာမေလာဆန်းရဲ့တက်စားပြီးတော့တပြည့်ပြည့်အရေးကြအသိန်း900ပေးတယ်သေ3000ပေးတယ်ပြီးရင်500ပေးတယ်အရေးကြလူလူပြီးပေးလာပါနောက်ဆုံးကြတဲ့တန်း590ပြီး900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတဦးတည်းလားဒါမှမဟုတ်ဘယ်နှဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပြီးလာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူတို့ကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမရှိတောင်းပေးရတဲ့လူပေါ့သူကတည်းမှတစ်ချက်သေးဝါကိုချက်လက်ပေးရတဲ့လူရဲ့ပေါ့တိုင်းဆွေဥဆွေဥကြီးဌာနပေါ့ဒီတော့အဲ့ဒီကိုပေးတယ်လူရဲ့
တေချာလာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဥဖုံးမရှိမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူရဲ့ညွှန်ကြားချက်နဲ့လာတာ
လားဘယ်
သူကပေးတယ်ဆို
တော့ကိုပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ ဟုတ်ကဲ့သူကဘာရလူရှိခဲ့တယ်လဲဆရာအဲသူကတော့ဒီကျွန်တော်တည်တဲ့လောက်ကတော့ကြားခိုင်ပါတီဝင်မဲ့အခုကျတော့ဒီကနေ့ဆွေးနွေးတဲ့တော့သူကထွက်တော့ကိုယ်တည်းလာမသိတိုင်းနေတဲ့ဆွေးနွေးတဲ့လာမသိအဲ့ဒီကိုငွေကြေးရေးဖွံ့ဖြိုးရေးဘာလို့မလုပ်ဒီဒီလိုဖွံ့ဖြိုးရမှာမွေးဖွဲ့မှာလဲသူကဟိုအတွင်းဟူလာဥဒါလာမစိုက်တောင်းရှိတဲ့ပုံစံတွေကိုသူကဖွဲ့ရှိတယ်ဖွံ့ဖြိုးရ အဲ့ဒီမှာလားသူတို့ကြက်ခိုင်းပါတယ်လားဘယ်ဖွဲလဲတော့မသိဘူးအဲ့ဒီဖွဲမှာသူကလူကြီးတယောက်ပဲနောက်ပြတော့ကကျွန်တော်သင်ပန်းပြတော့ကတော့ဥဖုံးမကြီးကသူဆောင်ရပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးခဲ့တာအဲ့ဥကြီးဆုံးနဲ့သူကလာလာပေးတယ်ကြောတယ်ဒီချက်လက်မှာတော့ငွေလို့ပေါ့တော့
နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအားဖြင့်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကောသူတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘလို့အစီအစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.45 ဘီလီယံဆိုတာ9,000ကျော်ပေါ့ဒိမ်မောင်းဆိုရင် 9,000 ကျော်ပေါ့အဲ့ဒီငွေတွေစီစီလို့တွေ့ရှိတာမှာဒီတော့သူကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3,150ရဲ့မီလီပတ်ဆိုတဲ့အဲ့ဒီဟိုအဲ့ဒီကာ300ရဲ့နော်ကာအီဇူးဇူးဒဗလ်ကဘဇီရဲ့နော်ဘယ်ဟုဆိုတဲ့ဒီရန်တရားတစ်စင်းရဲ့အဲ့ဒါဒီလက်ခံရမယ်တော့ပြန်တော့မှပြန်တော့မှမပြီးဘူးဆိုလို့ရှိရင်ဥရေချောင်းတိုင်းကြီးတရားစွဲမှာဆိုပြီးညွှန်ကြားထားတယ်ညွှန်ကြားချက်ထဲမှာတော့ဒါပဲပါတယ်ပြန်ခဲ့တဲ့တန်400ချုပ်ကိစ္စကတော့ကျွန်တော်တောင်းမှုဘာမှမဆုံးမှာမညွှန်ကြားဘူးကျွန်တော်တောင်းမှုမညွှန်ကြားဆိုလည်းပဲကျွန်တော်တို့ကြားသိရတာကတော့နေပြည်တော်မှာရှိတဲ့ပြည်တော်စုစင်းစစ်ချုပ်ရဲ့ညွှန်ကြားချက်အရတိုင်းနယ်ပြည်နယ်အားလုံးမှာဓာတ်ဥတွေရှိသလားမရှိဘူးလားဆိုတာစစ်ဆေးသလိုကျွန်တော်တို့ငူတိုင်းမှာလည်းကြံတဲ့တန်လေးတော်ကျော်ဘူးလို့သုံးဆွဲတယ်ဆိုတာဒီအဲစစ်ဆေးနေတဲ့လူကြတယ်ငူတိုင်းကြီးသာကြီးစင်းစစ်ချုပ်ကစစ်ဆေးတာမဟုတ်တော့
ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်9,000ကျော်ဟာဆရာတကယ်တကယ်ပြန်ရမှာတန်9,000ကျော်ဖြစ်နေတာဟုတ်ဆရာရဲ့နော်ဆိုတော့အခုထပ်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းမာရေးမှာဘာဒီသွန်းရံမူတိုင်းဒီဇိုင်းကြီးဖွံ့ဖြိုးရေးရံပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲကြီးစီဘာဝယ်တော့အဲ့အဲ့ဒါမျိုးတွေတော့ရှိမှာပေါ့နော
်တကယ်လို့စောစောကပြောသလိုမမကန်ကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကန်သုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့တအူးပဲဖြစ်ဖြစ်ဆယ်အူးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိရလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီတော်သူဆိုးရဖွဲ့ညချချက်ပုံမှာမူတည်ရကျွန်တော်တို့သဘောနဲ့ကျွန်တော်လှုပ်လို့မရဘူးလေသူတို့ဘယ်လိုညချချက်မသိဘူးနောက်တခါဒီတိုင်းဒေသကြီးစည်းစည်းချုပ်နေတယ်လေဘယ်လိုစည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဘူပါချက်ပေးလို့တော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တန်းဒေတာကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကောဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကဘယ်လိုစီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလား
ကျွန်တော်တို့ဝင်ကြီးရဲ့ဒီမှာတော့အရေးယူဘာလို့ဘာမှညွှန်ကြားချက်မပါဘူးကြ။အဲဒီတန်း3,000ကျော်တောင်းမှုရေခုနရန်ရန်ကြီးတောင်းမှုရေအဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ဒီလိုဆိုလေညီကြကြတဲ့ဆောင်ရရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့တော့တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါက်လောက်ရှိတာမှဒါတွေပြီးတယ်နောက်ကျတော့ဒီအတိုးတွေရောမပေးရတဲ့အတိုးတွေကမနေဘူးပေါ့ဒီငွေတွေတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ဘာလို့ကမနေဘူးပေါ့အဲ့အဲ့ဒါလေးပြည်သူကဝေမနာပေါ့ဒါတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းပဲကျွန်တော်တို့ပိုင်းရတော့ဟို every corner is two sides ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြည့်လို့လက်ဖွာကိုယ့်ဘက်ကကြည့်လို့လက်ဖုံးပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလို့လားဒီတော်သူအစိုးရရဲ့ညီညွတ်ချက်ရလို့ဆောင်ရတာပဲဒီကြားထဲမှာလည်းအားလုံးဒီကိစ္စဖြစ်တဲ့အချိန်မှာကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်လက်သေးပြန်ရေးလို့နောက်တစ်ခါဒီဖွဲ့စည်းပုံကိုရှာဦးလားရလဲရှိတော့ဖြစ်နေကြတဲ့လို့ကိုလောက်ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘလို့တုံးဆွဲမယ်ဆိုတော့ဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလောလောဆယ်2018 budget ကဒီဒူဗီဇာဆိုတော့တုံးနေရပြီလေနော်အဲ့ဒီအချိန်မှာထည့်တုံးလို့တော့မရဘူးသို့တော့ဒီနိဂုံကနေဒီဝါဘောနိုမာဒီဇင်မှာရောက်လို့ရှိရင်ဘယ်လိုဘယ်ကိစ္စဆောင်ရတာဝေဒန်ဒီဇိုင်း ရန်ကုန်ကနေဆောင်တာလမ်းကိစ္စတရားကိစ္စအဲဟိုကြီးနေကြမှာဌာနကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးတည်ပါတယ်ဥပမာဖြင့်ဒီအာရီလို့ခေါ်တဲ့ဒီပါတီပြီးလို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းကသိမ်းဆောင်တောင်းလိုက်တယ်မပြည့်စုံမသိမ်းဆောင်တယ်မလို့ဘူးသိမ်းဆောင်တရားလို့ပါတယ်ဒါမျိုးလို့ပစ္စတ်တရားထပ်ပြီးပါဆိုတာပြောလို့အဲ့ဒါလူကိစ္စတွေမှာနော်ဖြစ်စေရန်ကုန်တောင်းလာတဲ့အချိန်မှာဒီပစ္စတ်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီးမင်းစည်းကမ်းတဲ့ညီသားတွေကိုသုံးပါပ
ါသူဇော်ဝင်းလိုက်အစီအစဉ်တစ်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆောင်လွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါကိုအောင်တင်ဆက်ထားပါတယ်ခင်ဗျာ
ခရစ်မတ်နာနီလာချင်းဖြစ်တာကြောင့်ခရစ်မတ်ဘူဘူကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှာခမ်းမွေးရှိရှိထားပြီးအနီအောင်ဝတ်စုံကိုစင်မဲရုံနဲ့ဆန်တာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်တာတယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစည်းကမ်းတွေလည်းရှိနေတာပါ။မစ်ရှိဂန်ပြည်နယ်မစ်လန်မြို့ကတည်တန်းအစီအကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်တာကလော့စ်တန်းချောင်းအကြောင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ်250ကျော်ဟာခရစ်မတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမစ္စီကွန်နက်ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတဲ့ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်ဟော့ပွဲဖြစ်ရဆိုတဲ့ဂန်ဝင်ခရစ်မတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးဖြစ်လောက်ကန်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါတယ်
။ At that time there was a great need for good Santa, better Santa. Santa is
အဲ့ဒီချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်။စန်တာဟာကောင်းတဲ့တင်းနဲ့ရက်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး။
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စင်တာရဲ့ဒလိစရိုက်ဝက်ပုံစားပုံနဲ့ရိန်းဒီးယားတမင်ကြီးအကြောင်းစာရာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါတယ်စင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါ့အပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ်မစ္စီဂန်ပြည်နယ်ဆန်ဂီနောမြို့ကစင်တာတူဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
ဘာလို့ပဲလုပ်ကိုရည်ရွယ်အမြဲအကောင်းဆုံးကိုလုပ်ကိုကြိုးစားနိုင်မယ်ကျောင်းကဘလောက်ပဲသင်ပြလိုက်ပါစေဒီမှာကိုနဲ့ရွယ်ချက်တူ150လောက်နဲ့ဆက်ဆံနေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနိုင်ပါတယ
်ဆန္ဒကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီး1000ခွဲလောက်ရှိမယ်လို့ဆိုရတယ်မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စန္ဒာတင်နှံကြောင့်ကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှံလာတဲ့သူတူဟာ၈ချိန်မြောက်လာတဲ့သားလို့ဆိုပါတယ်။ Fred Oster က
I have been Santa
ဒီခရစ်မတ်ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်7နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောက်ပုံမဲ့နေမှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကတိကိုယ်မျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
် Anywhere I go I try to make my
ဘယ်နေရာပဲရောက်ရောက်ကလေးတွေတွေ့ရခါမှာအကောင်းဆုံးဖြစ်အောင်လို့ပြောဆိုပါတယ်ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာတို့အတွက်တစ်တစ်လုံးကြာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တလားလောက်လိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်တွင်းစစ်ပြီးဆုံးသွားတာနှစ်ပေါင်း150ကျော်ရှိခဲ့ပေမဲ့နောက်လာနောက်သားတွေလေ့လာနိုင်အောင်အဲ့ဒီခေတ်ကသမိုင်းဝင်လှုပ်ရှားမှုတွေကိုအခုချိန်မှာပြန်လည်အသက်သွင်းပုံဖော်နေပါတယ်စီဝဆုံတွေတကယ်ရှေးအောင်လနဲ့တွေရှေးခေတ်ကအစားအစာတွေနောက်ဘလူပုံစံမျိုးနဲ့နေခဲ့ကြလဲဆိုတာတွေကိုပြန်လည်သရုပ်ပြနေတာပါအမေရိကန်ပြည်ထောင်စုမှာအသားရောင်ခွဲခြားမှုတွေရှိနေတယ်ဆိုတဲ့အသံတွေကြဲကြဲလောင်လောင်ထွက်ပေါ်နေပြီးတော့တောင်ပိုင်းကွန်ဖက်ဒရိတ်တပ်တွေကိုဥဆောင်ခဲ့သူတွေရဲ့ရုပ်တုတွေစိုက်ထူထားတာကိုကန့်ကွက်မှုတွေရှိနေချိန်မှာအခုလိုရှေးခေတ်ဟောင်းကတမိုင်းဝင်ပုံရိပ်တွေကိုပြန်လည်အသက်သွင်းပြသနေတာလည်းဖြစ်ပါတယ်
လင်းစစ်ကာလကမြောက်ပိုင်းယူနီယံတပ်တွေရဲ့စစ်ဝစ်ဆောင်ကိုဝစ်ဆင်ထားသူက Petros Petrosian ဖြစ်ပါတယ်။ခြေလင်းတက်ရင်အမှတ်124ကိုဥဆောင်ရသူတဦးအနေနဲ့တရုတ်ပြဝစ်ဆင်ထားပေမဲ့လည်းသူဟာတကယ်ကိုစိတ်ပါလက်ပါနဲ့ပါဝင်တရုတ်ပြနေသူပါ
My father's family came here from Armenia, Turkish Armenia prior to World War 1.
Julia ကဘာစစ်မတိုင်ခင် Turkey Armenia စစ်ပွဲကာလကကျွန်တော်အဖေဘက်ကမျိုးတွေဒီကိုရောက်လာပါတယ်။ Turkey ကအချင်းတွေကြောင့်ဒီကိုပြောင်းလာတဲ့ရှေ့ပြောင်းခြေချနေထိုင်ကြသူတွေပါ။သူတို့တွေဟာ American လည်းဖြစ်ချင်ကြပါတယ်။ကျွန်တော်အနေနဲ့လည်း American သမိုင်းကိုပုံဖော်တဲ့နေရာမှာအခုလိုမျိုးအထူးအခွင့်အရေးတရားနဲ့ပါဝင်ခွင့်ရခဲ့ပါတယ်
။ပြည်ရင်းစစ်ကာလ1862ခုနှစ်ကအစားအစာတွေကိုလည်းပြသထားပါတယ်။
Sala, we get about a half a kilo per day of this food.
တနေ့ကိုဝက်ပောင်ကျောက်ကီလိုဝက်လောက်ရပါတယ်။ကိုကချမ်းသာလို့ဆင့်အနေငယ်သုံးထိုင်ရင်တော့ပြောင်းစံမှုဂျုံမှုတွေနဲ့ရောဖို့တရားကလေးရနိုင်ပါတယ်။ပြီးတော့ရင်းနှီးနဲ့ထည့်မွေပြီးတော့ဝက်ပောင်ကျောက်ကထွက်လာတဲ့စီနဲ့ကြောအဲဒီနောက်မနဲ့ညစာနဲ့ညလစာတွေအတွက်နေတိုင်းလိုလိုဒါတွေစားရပါတယ
်။ဆက်မှုဖွံ့ဖြိုးတဲ့အမေရိကမြောက်ပိုင်းနဲ့ကျွန်းစနစ်ထွန်းကားခဲ့တဲ့တောင်ပိုင်းပြည်နယ်တွေကြားသဘောထားကွဲလဲမှုတွေဟာဒီကနေ့တိုင်ရှိနေတယ်လို့တမိုင်းပညာရှင် David Tops ကပြောပါတယ်။
It said that the south was fighting for independence and the north was fighting for freedom.
တောင်ပိုင်းကလည်းလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေပြောပါတယ်။မြောက်ပိုင်းကလည်းအဲ့လိုပြောပါတယ်။ရွေရဲချက်ချင်းအတူတူမဟုတ်ကြဘူးလားဗျာ။တကယ်တော့မဟုတ်ပါဘူး။မြောက်ပိုင်းကလူတွေတိုက်ပွဲဝင်နေတာကတခြားသူတွေရဲ့လွတ်လပ်ရေးအတွက်ဖြစ်တာကြောင့်ပို့ပြီးတော့စိတ်ဓာတ်အင်အားတက်ကြွဝဲရာဖြစ်ပါတယ်
။တောင်ပိုင်းကတီးခြားနေထိုင်လူတွေကတော့ပြည်နယ်အလိုက်တီးခြားရပ်တည်ပိုင်ခွင့်ကိုလိုချင်နေတာပါ။ Confederate စစ်တီတူအနေနဲ့ဝစ်ဆင်ထားတဲ့Kevin Faraga အခုလိုပြောပါရယ
် We fought for just our individual states our
လလတဲ့ဒီကြပြည်နယ်တွေအဖြစ်ရည်တည်ခြင်းလို့အခုလိုတိုက်ပွဲဝင်တာပါတောင်ပိုင်းတပ်ဖွဲ့ဝင်အများစုဟာကျွန်းစနစ်ကိုလက်မခံသလိုကျွန်းတွေလည်းမပိုင်ဆိုင်ကြပါဘူးသူတို့ဟာကျွန်းတွေအတွက်တိုက်ပွဲဝင်နေတာလည်းမဟုတ်ပါဘူ
းအဲ့ဒီပြည်ရင်းစစ်မှာရှုံးနေခဲ့တဲ့တောင်ပိုင်းတပ်ဖွဲ့တွေကိုဥဆောင်ခဲ့သူတွေရဲ့အမတ်တရရုပ်တုတွေဖယ်ရှားပစ်ဖို့လှုံ့ဆော်တာဟာလမ်းလွဲလိုက်နေတာပဲလို့လည်းဆိုကြပါရယ်တမိုင်းပညာရှင် David Tops က
You know, people who tear down monuments are just destroying their land.
တမိုင်းကိုမေးပြစ်လိုက်မယ်ဆိုရင်တော့ခမားဟာဘယ်လိုလူလဲလို့မေးရပါလိမ့်မယ်။ဒီအမတ်တရားရုပ်တုတွေကိုဖျက်ဆီးပစ်တာဟာအလုံးအတွက်အတိတ်နဲ့အဆက်ပြတ်သွားစီပါတယ်။တောင်ပိုင်းတပ်တွေထဲမှာကျွန်တော်ဘိုးဘွားတွေအမှုထမ်းခဲ့ပူပြီးဒီလူတွေကိုကိုစားပြုတဲ့အထိတ်မှတ်တွေကိုဖြိုဖျက်ပစ်တာဟာအဲ့ဒီသူတွေဒီနိုင်ငံနဲ့တမိုင်းကိုမလေးမစားလုပစ်နေတာပါ။သူတို့ဟာဒီလိုအနေအထားကိုလုံးဝနားမလည်ကြပါဘူး
။မြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်အဖြစ်ပါဝင်သရုပ်ပြတဲ့ Petros Petrosian က
Abraham Lincoln in his second inaugural address said with malice towards none and charity for
Abraham Lincoln ကအာဂဒမထားဘဲနဲ့အလုံးအတွက်မုံမြတ်တဲ့အလှူဒါနတွေလုပ်ဖို့သူ့ရဲ့ဒုတိယသမ္မတတက်တန်းကျန်သက်စာကျင်းစုပွဲမိကုန်းမှာပြောခဲ့ပူပါရယ်။ဒါဟာဒဏ်ရာတွေကိုကုစားရင်းနဲ့တနိုင်ငံနဲ့အဖြစ်စူးစီးကြပါစုလို့ဆိုလာတာပါ။ဒီအမှားစကားကိုကျွန်တော်တို့ပြန်ပြီးတော့ခံယူလိုက်တာတင်ပါတယ်။
အတိတ်မှာဖြစ်ပျက်ခဲ့တဲ့သင်ခန်းစာတွေကိုယူပြီးအနာဂတ်မှာပိုကောင်းအောင်ဆောင်ရွက်ဖို့လေသမိုင်းပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။မေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄မှာပြည်내ချင်းချင်းဆက်ဆံရေးနဲ့ပြည်내တစ်ခုစီနဲ့ဗဟုအစိုးရတို့ကြားကဆက်ဆံရေးတို့ကိုဖော်ပြထားပါတယ်။ပြည်내များရဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုဖော်ပြထားသလိုပြည်내အစိုးရတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရကတာဝန်ယူရမယ့်ကိစ္စတွေကိုလည်းဖော်ပြထားပါတယ်။ပြည်내သစ်များပါဝင်ပူးပေါင်းလာမှုနဲ့ပြည်내တွေအခြားနယ်နိမိတ်အပြောင်းအလဲကိစ္စများနဲ့ပတ်သက်တဲ့လှုပ်ထုံးလုပ်နည်းတွေကိုလည်းပုံမှန်၄မှာပြဋ္ဌာန်းထားပါတယ်။ဥပမာပုံမှန်လေးရဲ့ The Full Faith and Credit Clause ဆိုတဲ့အခန်း၁မှာပြည်နယ်တစ်ခုစီဟာကြံပြည်နယ်တွေကိုအတိမတ်ပြုရမှာဖြစ်ပြီးအဲ့ဒီပြည်နယ်ကလူထုရဲ့လုပ်ငန်းတွေဆုံးဖြတ်ချက်တွေကိုလေးစားရမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဒီလိုပြည်နယ်ချင်းချင်းဆက်ဆံတဲ့ကိစ္စကိုပြည်ထောင်စု Congress လွှတ်တော်ကကြီးကြပ်ကွက်ကွဲရမယ်လို့လည်းအလေးနဲ့ဆိုထားပါတယ်။ Privileges and Immunities Clause လို့ခေါ်တဲ့အထူးအခွင့်အရေးများနဲ့ကင်းလွတ်ခွင့်များဆိုတဲ့စာပိုင်းမှာတော့ပြည်내အစိုးရတွေဟာတခြားပြည်내များရဲ့ပြည်내သားတွေအပေါ်ခွဲခြားဆက်ဆံမှုမရှိရလို့တားမြစ်ထားပါတယ်။ဥပမာအဖြစ်မစ်ချီဂန်ပြည်내သားတယောက်နဲ့အိုဟိုင်းယိုးပြည်내သားတယောက်တို့ဟာမစ်ချီဂန်ပြည်내မှာလာရောက်ပြီးပြစ်မှုတစ်ခုကိုအတူတကွကျူးလွန်ကြတယ်ဆိုရင်မစ်ချီဂန်ပြည်내အစိုးရအနေနဲ့အိုဟိုင်းယိုးပြည်내သားအပေါ်ပုံမပြင်းထန်တဲ့ပြစ်ဒဏ်မျိုးချမှတ်လို့မရနိုင်ပါဘူး။ ပြည်နယ်တစ်ခုနဲ့တစ်ခုကြားတရားခံပြီးလွှဲပြောင်းပေးရေးကိစ္စကိုလည်းပုံမှန်လေးမှာပြဋ္ဌာန်းထားပြီးပြည်နယ်တစ်ခုနဲ့တစ်ခုလွတ်လပ်စွာဖြတ်တန်းသွားလာခွင့်ကိုလည်းဥပဒေရဲ့အခြေခံအဖြစ်သတ်မှတ်ထားပါတယ်။ဒီကနေ့အခါမှာပြည်နယ်တစ်ခုနဲ့တစ်ခုဖြတ်တန်းသွားလာတဲ့ကိစ္စကိုဘာမှအရေးမကြီးသလိုအလေးမထားကြတော့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေမရေးဆွဲခင်ကာလတုန်းကတော့ပြည်နယ်တစ်ခုနဲ့တစ်ခုဖြတ်တန်းသွားလာရေးဟာတခါတရံအခက်ချုပ်တွေ့ရပြီးစိရိတ်စကားလည်းအလွန်ကြီးမားခဲ့ပါတယ်။ဒီပုံမှန်လေးအရာအမေရိကန်ပြည်ထောင်စုရဲ့ဗဟုအစိုးရဟာပြည်နယ်တစ်ခုစီမှာဒီမိုကရေစီအစိုးရဖွဲ့စည်းရေးကိုအာမခံထားပြီးပြည်နယ်များပေါ်ပြည်ပကျူးကျော်မှုတွေကိုလည်းကာကွယ်ပေးထားပါတယ်။ပြည်နယ်လွှတ်တော်တရားကဖြစ်စေဒိုရီမဟုတ်ပြည်နယ်အစိုးရကဖြစ်စေလွှတ်တော်မခေါ်ယူနိုင်တဲ့အခြေအနေမှာအကူအညီတောင်းခံလာရင်ဗဟုအစိုးရဟာပြည်နယ်တွင်ပုံကန့်မှုဒိုဒီမဟုတ်နိုင်ငံရေးအကြမ်းဖက်မှုတွေကိုဟန်တာပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ထို့နည်းတူစွာပဲပုံမှန်လေးဟာဗဟုအစိုးရပိုင်းပစ္စည်းဥစ္စာ၊နေရာအဆောက်အဦတွေကိုဖြန့်ဖြူးနိုင်တဲ့စည်းကမ်းများရေးဆွဲဖို့နဲ့ပြည်နယ်များနဲ့မသက်ဆိုင်သောနယ်မြေတွေကိုအုပ်ချုပ်ပိုင်ခွင့်တို့ကိုကွန်ဂရက်စ်လွှတ်တော်သို့အာဏာပေးရထားပါတယ်။ကျူးကျော်မှုဟန်တာရေးသည်လူဖွဲ့စည်းတစ်ခုချင်းစီနဲ့သူတို့စုစည်းထားတဲ့အတိုင်းဝန်းကြီးတစ်ခုလုံးကလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်။ပြည်နယ်တစ်ခုချင်းစီရဲ့လုံခြုံရေးဆိုတာပြည်ပကျူးကျော်ရန်စားမှုကိုသာမကအင်အားကြီးတဲ့အိမ်နီးချင်းတွေရဲ့ရည်မှန်းချက်ကြီးမားလွန်းတဲ့လုပ်ရက်တွေကိုလည်းရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ပြည်ထောင်စုရဲ့ရှေ့ခေတ်နဲ့ခေတ်သစ်သမိုင်းတခြားလုံးမှာဒီအချက်ဟာအားနည်းတဲ့ပြည်နယ်တွေအတွက်မရှိမဖြစ်လိုအပ်တယ်ဆိုတာကိုမြင်တွေ့ခဲ့ရပြီးဖြစ်တယ်လို့ James Madison က Federalist No. 43မှာရေးသားခဲ့ပါတယ်။တနည်းပြောရရင်ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်နယ်အားလုံးကိုတန်းတူအကာအကွယ်ပေးသလိုပြည်နယ်တစ်ခုစီရဲ့နိုင်ငံသားတွေအတွက်လည်းဒီမိုကရေစီပုံစံအစိုးရတရရရှိရေးအတွက်အာမခံပေးထားခြင်းဖြစ်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။တော်ရရှိနေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE အဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာ VOE မြန်မာပိုင်းအင်ကာနီမနေ့ဖက်အစီအစဉ်လေးကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုပူဇော်ဝင်းလိုင်ကအကြေညာပေးပါလိမ့်မယ်ခင်ဗျာ
စင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့တမရရောဘတ်မူဂါဘေးဟာတနင်္လာနေ့မွတ်တဲ့ချိန်မှာယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုချက်နဲ့အဲ့လိုမနှုတ်ထွက်ရင်တရားဆွဲခံရမယ်ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွယ်ပြုလိုက်ပါတယ်သူအနေနဲ့ယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးဆိုတာကိုလည်းတင်းငလင်းလေးကအတန်းပြေကိုရုပ်မြင့်တန်ကြီးကတစဉ်ပြောကြားတဲ့မင်းကွန်းထဲမှာမူကားဘေးကရှင်းလင်းစွာထည့်သွင်းပြောကြားခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံအဖြစ်မြောက်ကိုရီးယားကိုအမေရိကန်ပြည်ထောင်စုကပြန်လည်တတ်မှတ်ဖို့ပြင်ဆင်နေပြီးဒီအရေးယူဆောင်ရွက်မှုအရအာဏာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနဲ့တန်တပန်ရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။တမရဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်နှစ်တွေကလည်းကလေးကဒီလိုလှုပ်ဆောင်သင့်ခဲ့တဲ့အကြောင်းပြုံရအစိုးရဟာလူတက်အစိုးရဖြစ်တဲ့အကြောင်းတင်းလာနေကအင်ဂျီရောမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုအကြမ်းဖက်ထောက်ခံအားပေးတဲ့နိုင်ငံတွေစီးနှဲမှာထက်သွင်းတဲ့အရေးယူဆောင်ရွက်မှုကိုအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်မှာဖြစ်ပါတယ်။မြန်မာနိုင်ငံကအရှင်အဖြစ်နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆက်သုံးချိန်မြောက်နေ့ရက်ကြာစီဝေးပွဲရဲ့ဒုတိယနဲ့နောက်ဆုံးနေ့ကိုဒီကနေ့နေပြည်တော်မှာပြုလုပ်မှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ပထမနေ့စီးပွားဝက်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတဘာပတိအဖြစ်ဆောင်ရွက်ခဲ့ပြီးတော့အဖွဲ့မင်ကွန်ပြောကြားခဲ့ပါတယ်။အခုကျင်းပနေတဲ့အာဆမ်နိုင်ငံသားရေးဝန်ကြီးများအစဉ်ဆွေးနွေးပွဲကဟာရှစ်နှစ်ဘယ်လ်ဂျီယံနိုင်ငံမှာကျင်းပမဲ့အာဆမ်ထိပ်သီးစီးပွားဝက်အကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့စီးပွားဝက်လည်းဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာစစ်တပ်အကြားပထမဦးဆုံးပူးတွဲစီလေ့ကျင့်မှုကိုအိန္ဒိယနိုင်ငံရှေ့မြောက်ပိုင်းမဂလာယပြည်နယ်အွမ်ရိုင်းမှာနိုဝင်ဘာလ20ရက်တနင်္လာနေ့ကစတင်ကျင်းပပါတယ်။
နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE American တိုင်းအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိတိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.